တောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့ပူးပေါင်းပြီးတော့လေကြောင်းစီးရေးလေ့ကျင့်မှုတွေကိုဒီသတင်းပတ်ထဲမှာပဲကျင်းပခဲ့ပါတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောဆိုလိုက်ပါတယ်။မတ်လ17ရက်နေ့ကနေဒီကနေ့မတ်လ15ရက်နေ့အထိကျင်းပတဲ့5ရက်တာပူးတွဲလေ့ကျင့်မှုမှာတော့တောင်ကိုရီးယားဘက်က F-35A တိုက်လေယာဉ်နဲ့အမေရိကန်ရဲ့ USA Tam နဲ့ USF-16 တိုက်လေယာဉ်တွေအပါအဝင်ဂျက်တိုက်လေယာဉ်အစင်း40ပါဝင်ပါတယ်။ဒီလေကြောင်းစီးရေးလေ့ကျင့်မှုဟာတောင်ကိုရီးယားနဲ့အမေရိကန်တပ်ဖွဲ့တွေပူးပေါင်းပြီးတော့နှစ်စဉ်ကျင်းပတဲ့ Freedom Shield လွတ်လပ်ချင်းတိုင်းပူးရဲစီးရေးလေ့ကျင့်မှုရဲ့တစိတ်တစ်ပိုင်းလည်းဖြစ်ပါတယ်။ရန်သူဘက်ကတိုက်ခိုက်လာတဲ့ပဲ့ထိန်ဒုံးကြီးတွေနဲ့တခြားတိုက်ခိုက်မှုတွေကိုကြားဖြတ်ဟန်တာတိုက်ခိုက်နိုင်စွမ်းရည်တိုးမြင့်မှုရည်ရွယ်ပြီးတော့အခုလိုလေကြောင်းလေ့ကျင့်ကြတာပါ။မနေ့ကမြေပြင်စီးရေးလေ့ကျင့်မှုတွေမှာလည်းတောင်ကိုရီးယားတပ်ဖွဲ့ဝင်300ကျော်နဲ့တောင်ကိုရီးယားတင့်ကား20ကျော်ပါဝင်ပြီးတော့ပြစ်မှတ်ပေါင်းယာနဲ့ချီကိုကြီးအစ်စ်တွေတုံးပြီးတော့ပြစ်ခတ်လေ့ကျင့်ခဲ့ပါတယ်။အခုလိုမျိုးကျင်းပခဲ့တဲ့တောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့ပူးတွဲစီးရေးလေ့ကျင့်မှုတွေနဲ့ပတ်သက်လို့မြောက်ကိုရီးယားဘက်ကတော့သူ့နိုင်ငံကိုကျူးကျော်တိုက်ခိုက်ဖို့ရည်ရွယ်လုပ်နေတာဆိုပြီးတော့ကန့်ကွက်ထားပါတယ်ရှင်။